ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂဂျာဝင်ဆေးဆက်ဆွေးနွေးပေးနေတဲ့ဆီးရီးယားအစိုးရနဲ့အတိုက်ခံတွေကြားဆွေးနွေးပွဲကိုဒီကနေ့မှလည်းဒုတိယနေ့အဖြစ်နဲ့ဆွေးနွေးနေကြပါတယ်အမျိုးသမီးကလေးငယ်နဲ့တက်ချီရွယ်အိုတွေအပါအဝင်ဆီးရီးယားအချင်းထောင်တွေကအချင်းသားထောင်နဲ့ချီပြန်လွှတ်ရေးကိစ္စကိုအခုဒုတိယနေ့ဆွေးနွေးပွဲမှာအဓိကထားဆွေးနွေးကြမှာဖြစ်တယ်လို့ကုလသမဂ္ဂဂျာဝင်ဆေးဆက်ပေးနေသူလက်တာဘရာဟီမီကပြောပါတယ်ဂျနီဗာမြို့ကုလသမဂ္ဂရုံးထဲကအခန်းတစ်ခုမှာနှစ်ဖက်ဟာစနေနေ့တုန်းကမျက်နှာချင်းဆိုင်နှစ်ကြိမ်တွေ့ဆုံခဲ့ကြတယ်လို့လည်းမစ္စတာဘရာဟီမီကသတင်းတောက်တွေကိုပြောပါတယ် Homes မြို့မှာအလွန်အမင်းလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီကိစ္စကိုနှစ်ဖက်ကဆွေးနွေးခဲ့ကြပြီးတော့ Homes မြို့ရဲက Old City အရက်ကိုလူသားချင်းစာနာမှုအကူအညီတွေပါတဲ့ရင်တန်းတစ်ခုမကြခင်မှာသွားနိုင်တဲ့ရလက်ရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသူကပြောပါတယ်ရှင်